ောရရှင်များခင်ဗျာတစ်ချိန်တစ်ခါတော့ငါလူမသိသူမသိအညတရဖြစ်ခဲ့ရပြီမဲ့လို့ဒီကနေ့ဒီအချိန်ခါမှာတော့ဖုံးမီနေလာတောက်ပြောင်နေကြသလိုတစ်ချိန်တစ်ခါတော့ငါဖုံးမီနေလာတောက်ပြောင်ခဲ့ရပြီမဲ့လို့လေဒီကနေ့ဒီအချိန်ခါမှာတော့အပေကံဘဝကိုရောက်ကြရတာဟာဖြင့်လောကဓမ္မတာပဲလို့ပြောကြပါလိမ့်မယ်ဒါပေမဲ့အဲ့ဒီလိုလူတွေရဲ့အမြင်မှာလောကဓမ္မတာဆိုတာဟာသာဝရရှင်မြတ်စွာဘုရားသခင်ရဲ့လက်တော်ထဲမှာရှိတော်မူတယ်ဆိုတဲ့အကြောင်းဟိုးရုံးကဣသရေလူမျိုးတွေရဲ့အဖြစ်အနစ်ကတက်တည်ခံနေတယ်ဆိုတာကိုအထင်အရှားတွေးမြင်ကြရမှာဖြစ်တဲ့ခရိယန်သမားကျမ်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကဒံယေလအနာဂတ်ကျမ်းအခန်းကြီး၁အခန်းငယ်၁ကနေအခန်းငယ်၁၆အထိကိုဒီကနေ့သင်သိရတော်သမားကျမ်းအစီအစဉ်မှာလေ့လာမှာဖြစ်ပါတယ်ကျွံဘောကရောက်ခဲ့ရပြီမဲ့ဖျားရှင်ကိုပြစ်ပယ်ခြင်းအလင်းမရှိသူလူရွယ်များဟာအတုယူစရာဖြစ်တဲ့အကြောင်းနဲ့အတူဒံယေလအနာဂတ်ကျမ်းအခန်းကြီး၁အခန်းငယ်၁ကနေအခန်းငယ်၁၆အထိကိုဒေါက်တာထွန်းမြတ်ကြီးကအခုလိုလေ့လာတင်ပြမှာဖြစ်ပါတယ်
။တင်သီရသောသမချမ်းရဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့ကျွန်တော်မိတ်ဆွေတို့အဖို့ဒီကနေ့စတင်လေ့လာသွားရမှာကတော့ဒံယေလအနာဂတ်ကျမ်းကြီးပဲဖြစ်ပါတယ်။လူမျိုးတော်ရဲ့သမိုင်းတစ်စိတ်တစ်ပိုင်းနဲ့အတူဒံယေလဆရာဟာဘယ်လိုလူလဲဆိုတဲ့အထုပ်ပတ်တိများနေတကွာ။ဒီကနေ့သင်ခန်းစာတွေဟာစတင်ကြမှာဖြစ်ပါတယ်။မှန်ပါတယ်။ခက်ခဲနေနေမှုရှိတဲ့ဗျာဒိတ်အနာဂတ်တွေရဲ့အစပိုင်းကတမိုင်းကြောင်းနောက်ခံတွေဟာမသိရင်မဖြစ်မရှိရင်မဖြစ်ပါဘူး။ဒါကြောင့်မလို့ကြာဆုံးလူစေယူဒပြီးမှဆိုတဲ့ခေါင်းစဉ်ကလေးကိုပေးပြီးတော့ဒံယေလအနာဂတ်ကျမ်းရဲ့အဖွင့်ဟာဘယ်လိုညှိနှံပြိုးလိုက်တယ်ဆိုတာကိုစတင်ရှုကြည့်ကြပါစို့။ဒံယေလအနာဂတ်ကျမ်းအခန်းကြီး၁အငယ်၁နဲ့၂ယူဒရှင်ဘုရင်ယောယကိနန်းဆန်၃နှစ်တွင်ဘာဗုလုန်ရှင်ဘုရင်နေပုခတ်နေစားသည်ယေရုရှလင်မြို့သို့ခြိလာ၍ဝန်းရံလေ၏။ထာဝရဘုရားသည်ယူဒရှင်ဘုရင်ယောယကိမ်မှစ၍ဗိမာန်တော်တစားအချို့တို့ကိုနေပုခတ်နေစာလက်သို့အနှံတော်မူ၍ထိုတစားများကိုနေပုခတ်နေစာမင်းသည်ရှိနာပြည်၌ရှိသောမိမိဖျား၏ကျောင်းသို့ယူသွားပြီးလျှင်ရွှေတိုက်၌သွင်းထားတော်မူ၏။မိတ်ဆွေအပေါင်းတို့ဓမ္မရာဇဝင်တွင်ရာဇဝင်ကျုပ်မှတ်တမ်းတွင်တည်းကအပြည့်အဝပါဝင်ပြီးခဲ့ပြီဖြစ်သလိုယေရမိယေစကြည်လအနာဂတ်ကျမ်းတွေမှာလေသမိုင်းဖြစ်စဉ်များတို့ကိုကျွန်တော်တို့ဟာအထက်ထက်နားဆင်ခဲ့ကြပြီးသားပါသိတောင်မှအသေးစိတ်ပြန်ပြီးတော့ရှင်းဖို့မလိုတော့ပါဘူးအဖဖျားသခင်ကိုကြောက်ရွံ့ယူသေးပြီးတော့ဝိညာဉ်ရေးနိုးကြားမှုကိုတောင်မှတိုင်းပြည်တစ်ဝက်မှဥဆောင်ပြီးတော့လုပ်ခဲ့ပါတယ်ဆိုတဲ့ယူရပြည်ရဲ့နောက်ဆုံးသောမင်းကောင်းမင်းမြတ်စည်ရင်ဝင်ယောရှိခိရဲ့နောက်ပိုင်းမှာယူရလူမျိုးတို့ရဲ့သမိုင်းဟာနောက်ထပ်23နှစ်လောက်ပဲရှင်သန်ဖို့ကြံတော်တယ်လွတ်လပ်တဲ့နိုင်ငံအဖြစ်နောက်ထပ်23နှစ်သာနေဖို့ကြံတော့တယ်။အဲ့ဒီအချိန်ကာလအတွင်းမှာနောက်ထပ်မင်းလေးပါတိတိယူဒပြည်ကိုအုပ်ချုပ်တယ်။အကုန်လုံးမင်းစုမင်းညစ်တွေကြီးပဲ။အဲ့ဒီအချိန်မှာနှစ်ယောက်သောမင်းဟာ17နှစ်စီအုပ်ဆိုးခွင့်ရပြီးတော့ကြံနှစ်ယောက်ကတော့3လတစ်ယောက်နဲ့3လခွဲတစ်ယောက်သာခံခဲ့တယ်ဆိုတာတွေ့ကိုကျွန်တော်ကသိခဲ့ကြရပြီဖြစ်ပါတယ်။အဲ့ဒီမင်းစုမင်းညစ်လေးပါတဲ့ကယောရှိသေသေးချင်းယောခတ်ဆိုတဲ့ယောရှိရဲ့သားတော်ဟာယောရှိရဲ့နေရာကိုစက္ကန့်နဲ့၃လပဲကြာတယ်။အေဂုတ်ထုရှင်ဘုရင်ဖာရောဘုရင်နေခေါ်ကလာပြီးတော့ဖမ်းခေါ်သွားတာခံလိုက်ရတယ်။သူ့နေရာမှာလဲသူ့အကူအေလီယာကိန်ဆရာကိုဖာရောနေခေါ်ဟာမင်းယောယကိန်ဆိုတဲ့နာမည်ပြောင်းပြီးတော့ယောယကိန်ဘုရင်အဖြစ်နန်းထိုင်ဆိုလို့နန်းပေါ်ကိုရောက်လာရတယ်။တနည်းအားဖြင့်ကတော့သူများပေးတဲ့နာမည်နဲ့သာသူများခိုင်းမှနန်းတော်ပေါ်ကိုတက်ပြီးဘုရင်လုပ်ခဲ့ရတယ်ဆိုတာတွေ့ကိုတမိုင်းမှာစိတ်ပြက်ဖွယ်အဖြစ်တွေ့မြင်ခဲ့ကြပြီဖြစ်ပါတယ်။ဒါ리고ဓမ္မရာဇဝင်သရုတ်ထစာဆောင်အခန်းကြီး23အငယ်31ကနေဆက်ဖတ်ကြည့်မယ်ဆိုရင်အခုလိုတွေ့နိုင်ပါ रे ယောခတ်သည်အသက်23နှစ်ရှိသောနန်းထိုင်၍ယေရုရှလင်မြို့၌3လစိုးစံလေ၏မေတော်ကလိဗနမြို့သားယေရမိ၏သမီးဟာမုတာလအမိရှိ၏ထိုမင်းသည်ဘိုးဘေးပြုသည်မျှအတိုင်းထာဝရဘုရားရှိတော်၌ဒုစရိုက်ကိုပြု၏ဖာရောနေခေါ်သည်ထိုမင်းကိုယေရုရှလင်မြို့မှမင်းမပြုစေခြင်းဟာဟာမက်ပြည်ယိဗလမြို့မှာအကျဉ်းထား၍ယူဒပြည်၌ငွေအခွက်တစ်ထောင်နှင့်ရွှေအခွက်၁၀ကိုအခွန်တောင်းလေ၏။ဖာရောနေခေါ်သည်လေယောရှိသားအေလီယာကိန်ကိုခမည်းတော်အရာ၌နန်းတင်၍ယောယကိန်အမိသစ်ကိုပေး၏။ယောခတ်ကိုအေဂုတ်ထုပြည်သို့ယူသွား၍ထိုပြည်၌ယောခတ်သည်၏။ယောယကိန်သည်လေဖာရောဘုရင်အမိန့်တော်အတိုင်းတပြည်လုံးတွင်ရွှေငွေခွဲ၍ဖာရောဘုရင်အားအခွန်ဆက်ရ၏။ပြည်သူပြည်သားအသီးအသီးတို့ကိုရွှေငွေခွဲသည့်အတိုင်းကြက်ပြီးစွာတောင်း၍ဖာရောနေခေါ်အားဆက်လေ၏အဲ့တော့ဒီဖြစ်စဉ်တွေကိုပြန်ပြီးတော့စဉ်းစားလိုက်ရင်ယူရဆိုတဲ့တိုင်းပြည်ဟာအ အခုယောယကိန်လက်ထက်မှာတင်ပဲဘလောက်အထိဘုံအစရိတီယောပါနေပြီဖုံးတွေနေနေပြီဆိုတာကိုအတိုင်းသားတွေ့နေရပါပြီအဲဂုတ်ထုနဲ့တွေ့လိုက်ရင်လည်းကိုပဲခံရတယ်အဲဂုတ်ထုကနန်းတင်လို့သာကိုဘရင်ဖြစ်ရတယ်အဲဂုတ်ထုကတောင်းသမျှရွှေတွေငွေတွေကိုလည်းကိုလူမျိုးရဲ့လက်ဘင်းကိုညှစ်ပြီးတော့အခွင့်အရေးမရရအောင်ထုတ်ပြီးတော့ဆက်ဖနေရတယ်ဆိုတာကိုကျွန်တော်တို့ဒီအပိုင်းမှာတွေ့ရပါတယ်ဟောအခုကျတော့အဲ့ဒီယောယကိန်ဘရင်ဟာအဲဂုတ်ထုသာမကသေးပဲနဲ့မကြခင်မှာပဲဟိုးအရှိဘက်ကဘာဘူးလုံးဘရင်နေပုတ်ခတ်နေစာနှိမ့်ဆက်တာကိုပါရော့ပြုံပြီးတော့ခံရပြီဆိုတာကိုတန်ရီလအနာကတိဟာဖော်ပြလိုက်ပြန်ပါပြီယူရရှင်ဘရင်ယောယကိန်နန်းဆန်သုံးနှစ်တွင်ဘာဘူးလုံးရှင်ဘရင်နေပုတ်ခတ်နေစာသည်ယေရုရှလင်မြို့သို့ခြီလာ၍ဝန်းရံလေ၏တဲ့ကြားရပြီမဟုတ်ဘူးလားတန်ရီလအဲ့ဒီလိုစတင်ဖော်ပြပေးလိုက်ပါတယ်ပြီးတဲ့နောက်မှာထာဝရဖျားသည်ယူရရှင်ဘရင်ယောယကိန်မှစ၍ဘိမှန်တော်တစားအချို့တို့ကိုနေပုတ်ခတ်နေစာလက်သို့အနှံတော်မူ၍ထိုတစားများကိုနေပုတ်ခတ်နေစာမင်းသည်ရှိနာပြည်၌ရှိသောမိမိဖျားဤကျောင်းတို့ယူသွားပြီးလင်ရွှေတိုက်၌တွင်ထားတော်မူ၏တဲ့ဟုတ်ပါတယ်ဒါကိုလည်းစောစောကဖတ်ခဲ့တဲ့ဓမ္မရာဇဝင်စရုဋ္ဌစာဆောင်မှာပဲအသေးစိတ်မှတ်တမ်းတင်ထားတာတွေ့နိုင်ပါသေးတယ်ဓမ္မရာဇဝင်စရုဋ္ဌစာဆောင်အခန်းကြီး24ရဲ့အစပိုင်းမှာအခုလိုဖော်ပြထားတာကိုတွေ့ရကြောင်းပါယောယကိန်မင်းလက်ထက်ဘာဘူးလုံရှင်ဘရင်နေပုတ်ခတ်နေစာပြီးခြီလာ၍ယောယကိန်သည်သုံးနှစ်ကျွန်ခံပြီးမှတဖန်လှန်ပြန်၍ပုန်ကန်လေ၏။ထာဝရဘုရားသည်မိမိကျွန်ပရောဖက်တို့ဖြင့်မိန့်တော်မူသောစကားတော်အတိုင်းယုဒပြည်ကိုဖျက်ဆီးစေခြင်းဟာခါလဒဲတပ်သားရှုရိတပ်သားမောပတပ်သားအမုန်တပ်သားတို့ကိုစစ်ချစေတော်မူ၏။မနာရှေမင်းပြုမိသမျှသောအဖြစ်အသေးမခံတိုက်သောသူတို့ကိုတတ်၍သူတို့အသွေးနှင့်ယေရုရှလင်မြို့ကိုပြည့်စေသောအဖြစ်များကိုထာဝရဘုရားသည်လွတ်တော်မမူယုဒအမျိုးကိုမျက်မှောက်တော်မှပယ်ရှင်းလိုသောငါစီရင်တော်မူသည်အတိုင်းသာထိုအမှုရောက်တည်းယောယကိန်ပြုမှုသောအမှုအရာကျွင်းလေသမျှတို့သည်ယုဒရာဇဝင်တို့၌ရေးထားလျက်ရှိ၏ယောယကိန်သည်ဘိုးဘေးတို့နှင့်အိပ်ပျော်၍သားတော်ယေခောနိသည်ခမည်းတော်အရာ၌နန်းထိုင်ရ၏အေဂုတ်ထုမြစ်မှစ၍ဥပရမြစ်တိုင်အောင်အေဂုတ်ထုရှင်ဘရင်ပိုင်သမျှသောမြေကိုဘာဘူးလုံရှင်ဘရင်ယူသောကြောင့်နောက်တဖန်အေဂုတ်ထုရှင်ဘရင်သည်မိမိပြည်မှမချီမထွက်ရတဲ့ကဲကျွန်တော်အခုဖတ်ခဲ့တာဒီကူသာစစ်စစ်နားထောင်မယ်ဆိုရင်တော့ယင်ထုမနာကြားရတဲ့အတိုင်းကြီးပဲဘာဘူးလုံလူမျိုးတွေဟာဘလောက်ကြီးအဲ့ဒီအချိန်မှာတကိုးထွားသွားသလဲဆိုတာကိုရှင်းနေအောင်မြင်ရပါပြီအေဂုတ်ထုမြေဆိုတဲ့အနောက်ဖက်နယ်နိမိတ်မှသည်ဘာဘူးလုံနိုင်ငံသားမှာရှိနေတဲ့အရှိဘက်နေနမိဥဖရကြားအထိတချိန်ကအင်အားကြီးခဲ့ပါတယ်ဆိုရယ်အေဂုတ်ထုခေါ်အီဂျစ်ပိုင်သမျှတွေကိုပါအကုန်လုံးသူ့နေမြေအဖြစ်သတ်မှတ်လိုက်ပြီဆိုပါလားအေဂုတ်ထုရှင်ဘရင်ဟာတစ်ချက်မှမဆန့်ကျင်ဝင်ဘူးမကန့်ကွက်ဝင်ဘူးဆန္ဒမပြဝင်ဘူးပြန်တောင်းဖို့ဆိုတာဝေလာဝေးနော်ကိုတိုင်းပြည်ကနေတောင်းမှအဲ့ဒီဘက်ကိုထွက်မကြည့်ရဲဘူးတဲ့ကောင်းရုံမဆွနိုင်ဘူးလားမိတ်ဆွေအပေါင်းတို့အဲ့ဒီလိုဘာဘူးလုံဆိုတဲ့အင်အားကြီးနိုင်ငံတော်ကြီးကိုပြာဒခင်ဟာကြီးပွားစီတယ်ဣသရေလအေဂုတ်ထုတို့ကိုတော့အင်အားချိနဲ့ဈေးပြီးတော့အဲ့ဒီဘာဘူးလုံတို့ကိုနိုင်စားစီတယ်တနည်းအားဖြင့်ဘာဘူးလုံအားဖြင့်ဣသရေလကိုအပြစ်ပေးတယ်တရားစီရင်တယ်အဲ့ဒီနောက်ဆုံး23နှစ်အတွင်းမှာဣသရေလကိုသွားပြီးတော့မဟာမိတ်ပြုမိထားတဲ့အေဂုတ်ထုနဲ့တကွာနဘင်းတပီကအခြားနိုင်ငံတွေလည်းဘယ်နိုင်ငံမှမသက်သာအောင်ဘာဘူးလုံဟာလူရဲ့ဖြစ်စီပစ်ခဲ့တယ်ကျုံပြုတ်ခဲ့တယ်ဒါမဲ့နောက်နှစ်ပေါင်း80အကြာမှာတော့ဘာဘူးလုံကိုယ်တိုင်ဟာလေအဖဖျားသခင်ရဲ့စီရင်တော်မူခြင်းကိုခံရပြီးတော့အဲ့ဒီအချိန်ကာလကလေးကကမ္ဘာသမိုင်းမှာအကျွမ်းမဲ့ပြတ်သုံးသွားခဲ့ရတယ်ဆိုတာတွေ့ကိုပြီးခဲ့တဲ့အနာဂတ်တွေမှာကလေးကဗျာဒိတ်တော်များအဖြစ်အံ့ဩဖွယ်ကောင်းလောက်အောင်နှုတ်ကပတ်တော်ဟာဖော်ပြထားခဲ့ပြီးဖြစ်ပါတယ်အခုဆိုရင်ဒန်ယေလအနာဂတ်ဟာအဲ့ဒီလောက်ကြီးကြီးမားကျယ်ပြန့်ခဲ့တဲ့သမိုင်းဖြစ်စဉ်တွေတဲကအစိတ်အပိုင်းတစ်ခုကိုထောက်ပြလျက်ရှိနေပါတယ်ဟုတ်ပါတယ်ဒန်ယေလဆိုတဲ့ပုဂ္ဂိုလ်တဦးနဲ့တက်ဆိုင်တဲ့မြင်ကွင်းကိုပို့ပြီးတော့အာသန်အောင်သီးသန့်ဆလိုက်မီထိုးပြတယ်လို့ဖော်ပြပေးနေတဲ့အစိတ်အပိုင်းတစ်ခုအတွက်လုံလောက်အောင်ဒီဒန်ယေလအနာဂတ်ဟာဏိဒန်းပြို့ဖော်ပြလျက်ရှိနေပါတယ်။အဲဒီလိုဒန်ယေလရဲ့ဖော်ပြချက်ဟာဒီဏိဒန်းမှာကိုပဲအလွန်ပြောင်မြောက်စွာရေးသားထားပြီးတော့အေယာမဝိညာဉ်ရေးသင်ခန်းစာကိုလည်းပေးလျက်ရှိနေပါတယ်။တခြားမဟုတ်ပါဘူး။ထာဝရဘုရားသည်ယုဒရှင်ဘရင်ယောယကိန်မှစ၍ဘိမှန်တော်တစားအချို့တို့ကိုနေပုတ်ခတ်နေစာလက်သို့အနှံတော်မူ၍တဲ့ကြည်စံဘာဘူးလုံရှင်ဘရင်ကြီးတော်လွန်းလို့တက်လွန်းလို့တတ်တိရှိလွန်းလို့တကိုးကြီးမာလွန်အားကြီးလို့စွန်းဆောင်နိုင်လွန်းလို့ဆရာကိုတစ်ချက်မှမတွေ့ရပါဘူးနော်ထာဝရဘုရားကိုယ်တိုင်ကပြေးလိုက်တာတဲ့မင်းယူသွားစီပိန်စီသွားစီဆိုပြီးတော့လက်ထဲထဲပြေးလိုက်တယ်ဆိုတာကိုတွေ့ရပြီ ဒံယေလအနာဂတိကျမ်းအခန်းကြီး1အငယ်3နဲ့4ထိုအခါရှင်ဘုရင်သည်မိမ့်မစိုးအုပ်အာရှပေနတ်ကိုခေါ်တော်မူ၍မကောင်းသောလက္ခဏာကင်းလျက်လှသောအစင်းသဏ္ဍာန်နှင့်ပြည့်စုံ၍ကောင်းသောဉာဏ်နှင့်တကွအထူးထူးအပြားပြားသောအတတ်ပညာများကိုလက်ကျယ်၍နန်းတော်၌အမှုထမ်းခြင်းဟာတတ်ဆွန်းနိုင်သောလူပြိုတို့ကိုဣသရေလမင်းမျိုးမင်းသားတဲကရွေးကောက်၍ခါလဒဲဘာသာအတတ်ကိုသင်စေဟုအမိန့်တော်ရှိ၏တဲ့ဘာဘူးလုံရှင်ဘုရင်ကြီးနေပုတ်ခတ်နေစာဟာနော်ဒီတိုင်းဣသရေလနိုင်ငံကိုယူရာနိုင်ငံကိုဝင်ပြီးတော့တိုက်တာမဟုတ်ဘူးသူ့ရဲ့နန်းတော်ကမိမဆိုးအုပ်အာရှပေနတ်ကိုတာဝန်တည်ပေးလိုက်တယ်တခြားတော့မဟုတ်ဘူးဣသရေလမင်းပြူမင်းလွင်တီကိုဖမ်းပြီးတော့သူ့ရဲ့ဘာဘူးလုံနန်းတော်ကြီးမှာအသုံးပြုဖို့တဲ့တနည်းအားဖြင့်ကျွံပြုတ်ယုံတယ်မကဘူးအဲ့ဒီကျွံတီတဲကလူတွေရွေးပြီးတော့သူခေါ်သွားမယ်သူလက်ကပေးပြီးတော့အသုံးပြုမယ်ဆိုတဲ့သဘောစနစ်တော်တော်တော်ကြတာဟုတ်တယ်ဣသရေလမင်းမျိုးမင်းသားတွေတဲကချောမောလှပပြီးတော့ညံကောင်းတဲ့လူငယ်လူရွယ်လေးတွေတန်တန်ဆွန်းဆွန်းလူပြုတ်ပေါက်ကလေးတွေကိုရွေးပြီးတော့သူ့ရဲ့ဘာဘူးလုံနန်းတော်မှာအမှုထမ်းဖို့စကားတင်ရွေးချယ်ရမယ်တဲ့အာရှပေနတ်ဆိုတဲ့မိမဆိုးအုပ်ကြီးကိုတာဝန်ပေးတယ်ပြီးတော့သူတို့ဘာဘူးလုံရဲ့ဘာသာရဖြစ်တဲ့ခါလဒဲစာပေအတက်ပညာတွေကိုပါသင်ကြားပေးစီဆိုပြီးတော့အမိန့်ချလိုက်တာကိုတွေ့ရပါတယ်ရှင်းရှင်းပြောရရင်တော့လူမျိုးတစ်မျိုးရဲ့သမိုင်းအဖြစ်တွေတည်းမှာတော့ယဉ်နေစရာကောင်းတာဖြစ်စဉ်ပဲလို့ကျွန်တော်ပြောချင်ပါတယ်ရှေးခေတ်အစဉ်အလာနဲ့ပြောရမယ်ဆိုရင်တော့ဒါဟာလှုပ်ရိုးလှုပ်စင်တစ်ခုပဲလို့လည်းကျွန်တော်တို့ခံယူနိုင်ပါတယ်တာဝန်ယူရသူဟာမိမ့်မဆိုးအုပ်ဖြစ်ပါတယ် Prince of Eunuchs ဆိုပြီးတော့တွေ့ရပါတယ်အခုရွေးထုတ်ရမယ်ဣသရေလမင်းကြီးမင်းသားတွေအကုန်လုံးတို့ဟာအဲ့ဒီဘာဘူးလုံနန်းတော်ကြီးမှာမိမဆိုးများအဖြစ်နန်းတွင်တာဝန်တွေထမ်းရတော့မယ်ဆိုတဲ့အတိပဲဖြစ်ပါတယ်။ယူနက်ဆရာဟာလေကျွန်တော်အခုခေတ်အမြင်နဲ့ဆိုရင်တော့သင်းကွတ်ထားတဲ့မိမရှာနန်းတော်ကမိဖုရားမောင်မမိတ်တန်တွေကိုထမ်းရတယ်ဆိုတာနဲ့ပဲအလွန်အလွန်သိခါကြရတယ်။ရှက်စရာကြောက်စရာကောင်းလာတဲ့အလုပ်ပဲလို့တွေးကျင်စရာဖြစ်ပါတယ်။ယောက်ျားတယောက်ကိုယောက်ျားမပီသအောင်လှုပ်ထားတော့မိမကြီးတွေရဲ့ကြားထဲမှာယာကဖောက်ပြန်တာတွေရှုပ်ရှုပ်ရှက်ရှက်တွေဘာမှမဖြစ်နိုင်ဘရင်ကြီးတပါအနေနဲ့ကလည်းအဲ့ဒီကိစ္စတွေမှာမရှုပ်နိုင်တဲ့ကြံနိုင်ငံကမင်းသားဟောင်းတွေအပေါ်မှာဘာမှစိတ်မချနိုင်စရာမရှိခိုင်းကောင်းကောင်းနဲ့ခိုင်းနိုင်တယ်ဆရာမျိုးကလည်းကျွန်တော်ဒီနေရာမှာသဘောပေါက်နိုင်တော့ပါတယ်ဒါပေမဲ့အဲ့ဒီလိုကြီးပဲတစ်ဖက်ဆက်အကုန်လုံးကိုသိမ့်ကြုံပြောလို့တော့လည်းမရနိုင်ပြန်ပါဘူးအဲ့ဒီသင်းကုတ်ခံရသူတို့ဟာမိမရှာလို့ကနွဲ့ကြရမိမစိတ်ဝင်သွားတာမျိုးကြီးမဟုတ်ပြန်ပါဘူးဖိုးသဘာဝသာမရှိတော့ပေမဲ့ယောက်ျားပီပီသသကြကြလျာလျာသဘာဝကြကြဆက်လက်ရှင်းသန့်နိုင်ပြန်တယ်ဆိုတာတွေ့ကိုလေကျွန်တော်ပြစ်ထားလို့မရနိုင်ပြန်ပါဘူးအချို့အချို့သောအဲ့ဒီမိမ့်မစိုးများဟာအလွန်တကိုးအာနာရှိလာတာတွေ့ကိုလေကျွန်တော်နိုင်ငံသားရုပ်ရှင်ကားတွေမှာမကြာခဏတွေ့ရပါတယ်တမိုင်းမှာလေကျွန်တော်အတော်အတန်ဖတ်ရှုလေ့လာခဲ့ရပါတယ်အခုဒံယေလဆိုရင်လေမိမ့်မစိတ်ပေါက်သွားခြင်းလက္ခဏာအရှင်းမရှိပညာရှိကြီးတစ်ပါးအဖြစ်နဲ့နောက်ဆုံးမှာဘာဘူးလုံနန်းတော်မှာဘယ်အဆင့်အထိတက်လှမ်းသွားရအောင်မေဆိုတာဒီကူကျွန်တော်ဆက်ပြီးတအံ့တော်တွေ့သွားကြအောင်မှာပါမိတ်ဆွေအဲ့ဒီလိုယူဒသို့မဟုတ်ဣသရေလမင်းကြီးမင်းသားကလေးတွေ့ကိုမစီမဆိုင်ဘာဘူးလုံဘရင်ကြီးဟာအတင်းဆွဲခေါ်မျိုးတုံးအောင်သင့်ကွပြီးတော့ကျွံတွေအဖြစ်နန်းတော်မှာလူပြိုတော်ကလေးတွေ့မင်းလူလင်ကလေးတွေ့မိမဆိုးတွေ့အဖြစ်လှုပ်လိုက်မယ်ဆိုတာကိုလေအဲ့ဒီလိုမဖြစ်ခင်နှစ်ပေါင်းတရာခန့်ကလေးကပရောဖက်ကြီးဟေရှာယတယောက်အနာဂတ်ပြုတ်ခဲ့သေးတယ်။ဗျာဒိတ်ပြုတ်ဖို့ပြတ်ခဲ့သေးတယ်ဆိုတာကိုဒီနေရာမှာကျွန်တော်တို့သတိထားကြရပါလိမ့်မယ်။ဟုတ်ပါတယ်။ဟေဇကိဆိုတဲ့ယောရှိရဲ့အဖိုးတော်ဘရင်ကြီးရဲ့လက်ထက်တုန်းကဖြစ်ခဲ့ပါတယ်။ဟေဇကိဟာမင်းကောင်းမင်းမြတ်တော်အမှန်ဖြစ်ခဲ့ပါရဲ့။အဖဖျားသခင်ကသနာလို့သေရင်းတဲကနေကယ်ထုတ်ပြီးတော့နောက်ထပ်15နှစ်တိတိအသက်ရှင်စေဆိုပြီးတော့အသက်ရှင်ခွင့်ပေးလိုက်တဲ့အချိန်ကာလအတွင်းမှာမဟုတ်တန်တရားတွေကြောင်တောင်အလုပ်မျိုးတွေကိုအများကြီးလုပ်ခဲ့တယ်။အထူးသဖြင့်အဲ့ဒီအချိန်ကာလမှာသူနိုင်ငံဟာအာရှရိတွေရဲ့ရန်နဲ့ဂျင်ဆိုင်နေရတဲ့အချိန်အဲ့ဒီအချိန်မှာအာရှရိတွေကိုမထိတထိရန်လုံးနေတဲ့ဘာဘူးလုံတွေကချစ်ကြည်ရေးသူနိုင်ငံကိုလှုပ်လာတဲ့အခါကျတော့အဲ့ဒီဘာဘူးလုံတွေကိုအတင်းကြိုဆိုပြီးတော့နန်းတော်တစ်ခုလုံးအတွင်းမှာရှိသမျှဗန္တာတိုက်တီလက်နဲ့တိုက်တီလျှို့ဝဲအပ်တဲ့နေရာတွေကိုအကုန်လိုက်လှံပြီးတော့ဝန်သားအားရပြစားခဲ့တယ်ပလူပလဲတွေလှုပ်ခဲ့တယ်ဆိုတာတွေကိုတွေ့ရပါတယ်အဲ့ဒီလိုအနာဂတ်ရန်သူဖြစ်လာမဲ့ရန်သူကိုအစဉ်အကျဉ်မရှိအမျိုးအမြင်လုံးဝမထားပလူပလဲလှုပ်စင်ကာလမှာဟေရှာယတယောက်ဘလောက်ထိဒေါသထွက်ပြီးတော့အနာဂတ်ပြုတ်ခဲ့တယ်ဆိုရကိုကျွန်တော်ပြန်ပြီးတော့သတိရစရာရှိလာပါတယ်ဟုတ်ပါတယ်ဟေရှာယအနာဂတ်ချမ်းအခန်းကြီး39အငယ်3မှ9အတွင်းမှာပြန်ကြည့်ရင်အခုလိုတွေ့နိုင်ပါတယ်ထိုအခါပရောဖက်ဟေရှာယသည်ဟေဇကိမင်းကြီးထံတော်သို့သွား၍ထိုသူတို့သည်အဘယ်သို့ပြောကြပါသနည်းအဘယ်ပြည်မှအထံတော်သို့လာကြပါသနည်းဟုမေးလျှောက်တော့ဟေဇကိမင်းကဝေသောအရဘာဘူးလုံပြည်မှရောက်လာကြသည်ဟုပြန်ပြော၏ နန်းတော်၌အဘယ်အရာကိုမြင်ကြပြီနည်းဟုမေးပြန်လျင်ဟေစကိမင်းကနန်းတော်၌ရှိသမျှကိုမြင်ရကြပြီဗန္တာတော်တွင်ငါမပြသောအရာတစုံတစ်ခုမျှမရှိဟုပြန်ပြော၏ထိုအခါဟေရှာယကကောင်းကင်ဘိုးကြီးအရှင်ထာဝရဘုရား၏နှုတ်ကပတ်တော်ကိုနားထောင်လောနန်းတော်၌ရှိသမျှကို၎င်းယနေ့တိုင်အောင်ဘိုးဘေးတို့သည်စီးပူးသမျှကို၎င်းဘာပုလုံမျိုးတို့ယူသွားရသောကာလသည်ရောက်လိမ့်မည်တစုံတစ်ခုမျှမကြံကျွင်းရဟုထာဝရဘုရားမိန့်တော်မူ၏သင်နှင့်နှွယ်၍ရသောသင်ဤသားမည်တို့ကိုလည်းယူသွား၍သူတို့သည်ဘာပုလုံရှင်ဘရင်ဤနန်းတော်၌လူပြိုတော်လုပ်ရကြလိမ့်မည်ဟုဟေစကိမင်းအားပြောဆိုလေ၏ဟုတ်ပါပြီအဲ့ဒီနှစ်ပေါင်း100ကျော်အချိန်အတိတ်ကာလကဗျာဒိတ်အနာဂတ်တိဟာအခုအချိန်မှာတော့ထင်းငနဲ့ရှင်းငနဲ့လင်းငနဲ့ပြည့်စုံကုန်ပြီယူရပီကမင်းဆွေမင်းမျိုးသို့မဟုတ်အထက်တန်းစွာလူပြိုကလေးတွေတဲကနေပြီးတော့ဘာပုလုံနန်းတော်မှာအလုတ်လုတ်ဖို့အတွက်ရွေးချယ်ပါတို့ဟာချောရမယ်လှရမယ်ညံကောင်းရမယ်အပြည့်အနာအဆာအ ਨੇ ဆုံးဖြစ်ရလိမ့်မယ်တဲ့အတိတ်ပဲကတော့ဣသရေလရဲ့နောင်တခစ်မှာခေါင်းဆောင်နှိုင်းလောက်တဲ့အရွယ်ကောင်လူကြောလူလှပြိုပြိုမြင့်မြင့်ကလေးတွေကြီးပဲအဲ့ဒါလေးတွေကိုမှမင်းစကားရင်ရွေးချယ်ပြီးတော့ခါလဒဲဘာသာစာပေကိုကြိုတင်သင်ထားပေးစမ်းတဲ့မိမဆိုးအုတ်ကြီးအာရှပိနတ်ကိုဘာဘူးလုံရှင်ဘရင်အေကီကြီးနေပုတ်ခတ်နေစာကအခုလို့အမိန့်ချလိုက်ပါပြီ။ဘာတွေဆက်ပြီးဖြစ်မယ်ဆိုတာကိုအခုကြည့်ပါ။ဒံယေလအနာဂတ်ကျမ်းအခန်းကြီး1အငယ်4အပိုင်းခမှအငယ်9အထိနန်းတော်၌အမှုထမ်းခြင်းငါတက်ဆွန်းနိုင်သောလူပြိုတို့ကိုဣသရေလမင်းမျိုးမင်းသားတဲကရွေးကောက်၍ခါလဒဲဘာသာအတက်ကိုသင်စေဟုအမိန့်တော်ရှိ၏။ပွဲတော်မှကျွင်းသောအစာနှင့်တောက်တော်မူသောစပြည့်ရေကိုနေတိုင်းပေး၍သုံးနှစ်ကျွေးမွေးပြီးမှအမှုတော်ထမ်းရမည်အကြောင်းစီရင်တော်မူ၏ထိုသူတို့တွင်ယုဒအမျိုးသားဒံယေလဟာနနိမိရှေလအာဇရိတို့သည်ပါကြ၏မိမဆိုးအုပ်သည်ထိုသူတို့ကိုအမည်နာမလဲ၍ဒံယေလကိုဘေလတရှာစာဟာနနိကိုရှာဒရက်မိရှေလကိုမေရှက်အာဇရိကိုအဘေဒနေဂောဟုအသီးသီးအမိသစ်ကိုပေး၏ကြည်စံဘလောက်ကြည့်ဣတရီလာဟာအပြစ်ကိုပေးဆက်ပြီးတော့ဖုံးနှိမ်သွားရသလဲကြက်ပြေဘလောက်ယော့ပါသွားရသလဲအဖဖရာသခင်ရဲ့စီရင်တော်မူခြင်းတို့ဟာဘလောက်အထိအကွက်စီသလဲဆိုတာကိုအံ့ဩလို့မကုံနိုင်လောက်အောင်တွေ့နေရပါပြီဘာဘူးလုံးဆိုတာဟာလေဘလောက်ကြည့်သူများအပေါ်မှာနိုင်စားခွင့်ရခဲ့တယ်တကယ်ကိုပီပီပီပင်ကိုလိုနီအင်အားကြီးနိုင်ငံတော်ကြီးရဲ့ထုံးစံအတိုင်းပဲဘာတွေလုပ်ခဲ့တယ်ဆိုတာတွေ့ဟာသမိုင်းရဲ့အောဘွယ်ဖြစ်ရမှန်များအနေနဲ့ဒံယေလအနာဂတ်ကျမ်းဟာကျွန်တော်တို့ကိုအခုဖော်ပြနေပါပြီ။အဲ့ဒီလူငယ်လေးတွေကိုပဲခါလဒဲဘာသာစာပေကိုသင်ပေးယုံတယ်မကသေးပါဘူးနော်။လုံးဝကိုခါလဒဲလူတွေဖြစ်သွားလောက်အောင်ပုံပြောင်းလိုက်တယ်။ brain wash လုပ်တယ်လို့ခေါ်မှာပေါ့။အုံနောက်ဆေးကြောပစ်လိုက်တယ်ဆိုတဲ့သဘောကိုတွေ့နိုင်ပါ रे ။၁ဒံယေလ၂ဟာနနိ၃မိရှေလ၄အာဇရီဆိုတဲ့၄ယောက်ကိုရှေ့ဆုံးကဖော်ပြထားပါ रे ။အဲ့ဒီထဲကမှဒံယေလကိုဘေလတရှာစာတဲ့ပြီးတော့ဟာနနိကိုရှာတဲ့မိရှိလကိုမေရှက်အာဇရိကိုအဘေဒနေဂောဆိုပြီးတော့မူရင်းနာမည်တွေနေရမှာခါလဒဲနာမည်ပြုလူပြည့်တဲ့ကြီးတွေ ਨੇ ပြောင်းလဲတက်ဆင်စေတယ်တဲ့ထပ်ပြီးတော့တွေ့ရပါလေဟုတ်ပါတယ်ယင်းနှင်းစရာဖြစ်ရက်တွေနောက်တစ်ခုပေါ့တိတ်တော့မဆန်းလှပါဘူးလေသူတို့ရဲ့ဘယင်ကြီးကိုယ်တိုင်ဟာလဲအဲ့ဒီတိုင်ပဲမဟုတ်ဘူးလားငကိုနာမည်ကမိဆွေတို့ဓမ္မရာဇဝင်မှာတွေ့ခဲ့ရတဲ့အတိုင်အေလျာကိန်ပါနော်အဲ့ဒါကိုမင်းအေလျာကိန်ဆိုတဲ့နာမည်ကြီးကိုငါတို့မကြိုက်ဘူးယောယကိန်လို့ပြောင်းစမ်းဆိုလို့အဲဂုတ်ထုလို့အကြိုက်အတိုင်းဟုတ်ကဲ့ဆိုပြီးတော့ခေါင်းညှိပြီးတော့နာမည်လေးပြောင်းပေးခဲ့ရတယ်မဟုတ်ဘူးလားနောက်ပြီးတော့ငကိုတဲ့ကသိပ်ပြီးတော့ဒီယောယကိန်ဟာအေလျာကိန်ဟာသိပ်နန်းတက်ချင်တာမဟုတ်လို့သူ့ညီယောခတ်ကအရင်ဘရင်လှုပ်ပြီးတော့သူကနဘေးထွက်ထိုင်နေတာအဲ့ဒါကိုမင်းညီယောခတ်ကိုတော့ငါတို့ခေါ်သွားမယ်ဟိမင်းယောယကိန်နာမည်နဲ့နန်းတက်စီဆိုလို့သူများကနန်းတော်ဘော်ကိုတင်ပြီးတော့မှဘယင်ဖြစ်လာရတယ်ဆိုတာကိုလေကျွန်တော်တို့ပြန်ပြီးတော့သတိရချင်းစရာပါအဲ့ဒီတော့ဒီလိုဘယင်မျိုးရဲ့ခစ်မှာဒီလိုဘယင်မျိုးရဲ့အရေးအောက်မှာကြီးပွားလာရတဲ့ယူရလူငယ်လေးတွေဖြစ်တဲ့ဒံယေလတို့ဘယ်လိုလုပ်ပြီးတော့ဘုန်းကြီးနိုင်တော်မှာတုံးဒီအတိုင်းပဲဖြစ်ရတော့မှာပေါ့ပြီးတော့အခုဘာပုလုံဆိုတာကအဲ့ဒီယောယကိန်ကိုနှိပ်စက်သွားတဲ့အေဂုတ်ထုတဲ့ပို့ဆိုးတယ်ပို့ဆိုးလို့ပဲစောစောတုန်းကရာဇဝင်မှာလည်းတွေ့ခဲ့ရပြီးပြီအဲ့ဒီဆိုးပါတယ်ဆိုရဲအေဂုတ်ထုဘရင်တောင်မှသူ့မြေတွေကိုအတင်းသိမ့်သွားတာကိုခေါင်းကုန်ခံနေရတယ်။ထမကန့်ကွက်ရဲဘူးအပြင်ကိုလည်းထွက်မကြည့်ရဲဘူးဆိုတဲ့သဘောတွေ့ရပြီးပြီ။ကုတ်နေရတယ်ဆိုတာတွေကိုကျွန်တော်တို့တွေ့ကြရပြီးပါပြီ။ဒါတော့အဲ့ဒီမင်းကြီးမင်းသားစီးရင်ဝင်ဒံယေလတို့လေဒီလောက်တော့ရှိမှာပေါ့လို့ပဲကျွန်တော်တို့ပြောချင်ပါတယ်။ အဲ့ဒီလိုဒန်ယေလတို့အဖွဲ့ကိုနာမည်တွေကအစခါလဒဲတွေလိုဖြစ်အောင်ပြောင်းပြီးတော့ခေါ်တယ်။ခါလဒဲစာပေတွေကိုလည်းသင်ပေးတယ်ဆိုတာတွေ့ရတယ်အပြင်ခါလဒဲနန်းတော်သားတွေရဲ့စားတောက်ပုံဒလိစရိုက်တွေကိုပါပြောင်းလဲစေဖို့ဒီမိမဆိုးချုပ်ကြီးဟာတာဝန်ယူရတယ်ဆိုတာကိုတွေ့ရပါတယ်။ပွဲတော်မှကျွင်းသောအစာနှင့်တောက်တော်မူသောစပြည့်ရည်ကိုနေတိုင်းပေး၍သုံးနှစ်ကျွေးမွေးပြီးမှအမှုတော်ကိုထမ်းရမည်အကြောင်းစီရင်တော်မူ၏တဲ့။တနည်းအားဖြင့်ကတော့သုံးနှစ်ကြာသွားပြီးပြီဆိုရင်အဲ့ဒီလူပြိုကလေးတွေဟာအတော်ပဲနန်းတော်မှာကောင်းကောင်းကြီးအလုအကျွေးပြုနိုင်တဲ့နောက်ထပ်မိမဆိုးသို့မဟုတ်မင်းလူလင်များအဖြစ်အလုလုဖို့အရေးအချင်းတွေအချင်းတလေထုံးစံလိုက်နာမှုတွေမင်းမှုတန်းအရေးအသွေးတွေနဲ့ပြည့်စုံလုံလောက်သွားပြီပေါ့မဆိုးဘူးသူ့ခင့်နဲ့သူတော့အလွန်ခင့်မိတယ်လို့ပြောရပါလိမ့်မယ်စနစ်ကျတယ်ဆိုတာကိုလည်းအော့ချလောက်အောင်ပဲလို့ကျွန်တော်တို့မြင်နိုင်ပါတယ်ဒါပေမဲ့ဘာဘူးလုံးသူတို့လှုပ်ချင်တိုင်းလှုပ်လို့မရနိုင်ဘူးအဲ့ဒီချိန်မှာဒန်ယေလဆိုတဲ့မင်းလူလင်လောင်းလေးဟာဘယ်လိုဖြစ်လာတယ်ဆိုတာကိုတော့စိတ်ဝင်စားပွဲအဖြစ်အခုအငယ်၈မှ၁၀ကိုဆက်ပြီးတော့နားဆင်စေချင်ပါ रे ဒန်ယေလမူကပွဲတော်မှကျွင်းသောအစာနှင့်တောက်တော်မူသောစပြည့်ရည်ကိုမတောက်မစားဘဲညင်ညူးခြင်းကိုရှောင်မြည်ဟုအကြံရှိ၍မိမိကိုမညင်ညူးစေမီအကြောင်းမိမ့်မဆိုးအုပ်ကိုအခွင့်တောင်း၏ဖျားသခင်ပြုတ်ပြင်းတော်မူသောအဖြစ်မိမ့်မဆိုးအုပ်သည်ဒန်ယေလကိုအလွန်ချစ်သနာတော်လေငါသခင်ကြည့်ရှုစေခြင်းဟာမိမဆိုးအုပ်ခံထားသောဇရော်ကဲကိုငါကြောက်၏။သင်တို့အစာအဖောက်ကိုစီရင်တော်မူပြီးသင်တို့မျက်နှာသည်အရွယ်တူလူပြိုတို့၏မျက်နှာလောက်အစင်းမလှသည်ကိုမြင်တော်မူလျင်သင်တို့အတွက်ငါသည်ရာဇဝတ်သိ၍အသက်မလွတ်ရဟုဒံယေလကိုပြောဆို၏။ဒံယေလဘယ်လိုလူစားလဲဆိုတာကိုစပြီးတွေ့ရပါပြီ။ဖျားသခင်ရဲ့ပြည့်ညတ်တော်များနဲ့မကိုက်ညီတဲ့ခါလဒဲဘုရင်ရဲ့ပွဲတော်ကြအစာအဖောက်တွေကိုသူမစားခြင်းခဲ့ဘူး။ဒီစပြည့်ရည်ကိုလည်းမဖောက်ချင်ခဲ့ဘူး။ရှောင်မီဟုအကြံရှိ၏တဲ့။အလွန်ကောင်းတဲ့ဖော်ပြချက်ပါ။အင်္ဂလိပ်သမားကျမ်းကတော့ purpose in his heart ဆိုတာကိုတွေ့ရပါတယ်။သူ့ရဲ့နှလုံးသားအတွင်းအစ္စထသရံတင်းမှာကိုကပြည့်ညတ်တော်ကိုလေးစားလိုက်နာခြင်းဆိုတာကိုတွေ့ရပါတယ်။အယူသီးခြင်းမျိုးလုံးဝမဟုတ်ဘူး။နှလုံးသားတွင်၌သို့ဖွဲ့ထားသောအဋိဋ္ဌံတည်ခြင်းဆိုတဲ့သဘောတရားကိုဒီနေရာမှာသတိပြုမိဖို့လိုပါလိမ့်မယ်။ကျွန်တော်ဏိဒံပြုတ်ခဲ့တဲ့အတိုင်းအဋိဋ္ဌံတည်တဲ့လူတယောက်အဖြစ်ဒံယေလဟာဖြစ်ခဲ့တယ်ဆိုတော့ဒီတိုင်းကဘာသာအစာရိအသောတွေးဟာသူ့ကိုညင်ညူးစေမှအမှန်ဖြစ်ပါတယ်။တနည်းအားဖြင့်ပြည့်ညတ်တော်ရဲ့သဘောအရာအပြစ်တင်သွားလိမ့်မယ်။မတန်မရှင်းဖြစ်သွားလိမ့်မယ်။ဒါကြောင့်မစားပရဇေနေတော်ဆိုပြီးတော့မိမဆိုးအုတ်ကြီးကိုခွင့်တောင်းခြင်းပဲဖြစ်ပါတယ်။မိတ်ဆွေအပေါင်းတို့အဲ့ဒီဘာဘူးလုံဆိုတဲ့သခင်နိုင်ငံကြီးရဲ့နန်းတော်လိုနေရာမှာအခုဒံယေလရဲ့ညင်းပယ်မယ်ဆိုတဲ့အကြံဟာဘလောက်ထိကြောက်စရာကောင်းမလဲဆိုတာကိုကြက်သိမ်းမွေးညင်းထလောက်အောင်ကျွန်တော်စဉ်းစားမိပါတယ်။တစ်ချက်လွတ်အမိန့်နဲ့ဒီကောင်ကိုတတ်ပြလိုက်ဆိုတဲ့အခြေအနေကိုချက်ချင်းဖြစ်သွားစေနိုင်တယ်။ဒါမှမဟုတ်ရင်လေအတင်းဒီကောင်ကိုချုပ်နှောင်ပြီးတော့ဗစက်သေးကိုအဲ့ဒီအစာတွေထိုးသွင်းစေ။မစားမချင်းချုပ်ထားစေ။မစားရင်တပိန်ပိန်တလိန်လေးနဲ့သေသွားစေဆိုတာမျိုးကောင်းကောင်းကြီးစီရင်ချက်ချတာကိုခံရနိုင်လောက်ပါတယ်။အဲ့ဒီအချိန်မှာဒီမိန်းမဆိုးအုပ်ကြီးဟာဒံယေလကိုအလွန်ချစ်တယ်တဲ့။ဒံယေလရဲ့ကြောက်ခမန်းလိလိတောင်းဆိုချက်ကိုအခုလိုပြန်ပြီးတော့အပြေပြေးတာကိုတွေ့ရပါတယ်။ဒံယေလမင်းကိုငါဟာချစ်လဲချစ်ပါတယ်။သနာလဲသနာပါတယ်။ဒါပေမဲ့မင်းတို့ကိုကြွေးမွေးပြုစုဖို့ခံထားပြီးတဲ့နောက်ထပ်မိမဆိုးအုပ်ဖြစ်တဲ့ဘယင်ကြီးရဲ့ဇရော်ကဲကြီးကိုငါကြောက်တယ်။မင်းတို့အစားအသောက်ကိုအဲ့ဒီဇရော်ကဲကြီးကစီရင်ပေးရတာဖြစ်တယ်။မင်းတို့ဟာအဲ့ဒီဘရင်စပွဲကအစာအသောက်တွေကိုမတော့ဘူးမစားဘူးဆိုရင်တခြားလူပြိုလေးတွေလောက်လှလာမှာမဟုတ်ဘူးဝလာမှာမဟုတ်ဘူးထွားကြိုင်းလာမှာမဟုတ်ဘူးမင်းတို့ကငါကောင်းကောင်းမကြွေးလို့ဒီလိုဖြစ်ရတာဆိုပြီးတော့နောက်ဆုံးတာဝန်ရှိတဲ့ငါကိုသတ်ပစ်လိုက်မယ်ဆိုပြီးတော့ပြန်ပြောပါတယ်တဲ့ရှင်းနေပါတယ်နော်စာပေအထုံးအဖွဲ့တစ်ခုအနေနဲ့ဒံယေလရဲ့မူရင်းမှာကရှုပ်တယ်လို့လို့ရှိနေပါတယ်ဒါပေမဲ့အဖေအချာဖတ်ကြည့်မယ်ဆိုရင်အတိတ်ဘယ်ဟာရှင်းလင်းပြတ်သားလာပါတယ်မိတ်ဆွေအပေါင်းတို့ဒီပိုင်းမှာစိတ်ဝင်စားစရာအချက်ကတော့အဲ့ဒီလိုမိမဆိုးအုပ်ကြီးကပြောလာတာဟာဒံယေလကိုချစ်ခင်လို့ဖြစ်တယ်။သနာလာလို့ဖြစ်တယ်ဆိုတာကိုဖော်ပြထားတာကိုတွေ့ရတာတော့ဟုတ်ပြီ။ဒါပေမဲ့အဲ့ဒီချစ်ချင်းသနာချင်းတွေဟာအသလွတ်ဖြစ်ပေါ်လာတာတည်းလား။မဟုတ်ပါဘူး။ဒါဟာအဖဖခင်သခင်ရဲ့ပြုပြင်တော်မူခြင်းကြောင့်ပဲဆိုတာကိုတွေ့ရတဲ့အချက်ဒီနေရာမှာအရေးတကြီးပေါ်လာပြီ။ဟုတ်ပါတယ်။အဖဖခင်သခင်ရဲ့စီရင်ပြုပြင်တော်မူခြင်းအပေါင်းတို့ဟာအစဉ်တစိုက်အံ့ဩပွေကြီးဖြစ်တယ်ဆိုတာကိုကျွန်တော်တင်ပြခြင်းပါ रे ။အေဂုတ်ထုပြည်ကကျွံသပောက်ဣသရီလတွေဟာမောရှေခင်မှာကျွံပွားကထွက်ခွာလာစား။သူတို့စီမှာရွှေငွေလိုအပ်တယ်။ဥစ္စာပစ္စည်းပေါ့ကျွယ်ဖို့လိုတယ်ဆိုတာကိုဖခင်သခင်ကကြိုပြီးတော့သိတယ်။အဲ့တော့အေဂုတ်ထုလူမျိုးတွေကိုယ်တိုင်ဟာဒီဣသရီလတွေကိုပေးကျင်တဲ့စိတ်နဲ့ရွှေငွေတွေကိုချွတ်ပေးရအောင်သူတို့စိတ်တွေကိုပြုပြင်ခဲ့တယ်ဆိုတာနဲ့ဆက်ဆက်တွေးတောကျင်စရာကောင်းလာပါ रे ။အခုဒီမှာထပ်ပြီးတွေ့ရပါပြီ ဖျားသခင်ပြုပြင်တော်မူသောအဖြစ်မိမဆိုးအုပ်သည်ဒံယေလကိုအလွန်ချစ်သနာသည်တဲ့ရှင်းနေပါတယ်နော်အဲ့ဒီတိုင်ပါပဲလူသားရဲ့အစ္စတနှလုံးသားစိတ်အစဉ်ကိုပြုပြင်နိုင်တယ်လို့ရုပ်ပိုင်းဘဝကိုလည်းအဖဖျားသခင်ဟာပြုပြင်ပေးနိုင်စွမ်းရှိတယ်ဆိုတာကိုလည်းဆက်ပြီးတော့အထင်အရှားသက်သေပြနိုင်ဖို့အငယ်7ကနေ16ကိုဆက်ပြီးတော့ကြည်စည်ခြင်းပါတယ်ထိုအခါဒံယေလဟာနနိမိရှေလအာစရိတို့ကိုကြည့်ရှုစေခြင်းဟာမိမဆိုးအုပ်ခန့်ထားသောစရော်ကဲကိုဒံယေလကအကျွန်ုပ်တို့စားသောက်ဆရာဖို့ဟင်းသီးဟင်းရွက်နှင့်ရေကိုသာဆယ်ရက်ပတ်လုံးပေးစမ်းပါထို့နောက်အကျွန်ုပ်တို့မျက်နှာနှင့်ပွဲတော်မှကျွင်းသောအစာကိုစားသောလူပြိုတို့၏မျက်နှာကိုသခင်ရှိ၌စစ်တော်မူပါစေကိုတော်တိုင်မြင်ပြီးမှအကျွန်ုပ်တို့ကိုစီရင်တော်မူပါဟုပြောလျင်စရော်ကဲသည်ဝန်ခံ၍ဆယ်ရက်စုံစမ်းလေ၏ဆယ်ရက်စီလျင်သူတို့မျက်နှာသည်ပွဲတော်မှကျွင်းသောအစာကိုစားသောလူပြိုအပေါင်းတို့၏မျက်နှာတည်းအစင်းလှ၍ဖွင့်ဝလျက်ရှိ၏ထိုအခါစရော်ကဲသည်သူတို့အစာကို၎င်းသူတို့တောက်ဖို့စပြည့်ရေကို၎င်းရုပ်သိမ်း၍ဟင်းသီးဟင်းရွက်နှင့်သာကျွေးမွေ၏ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့စိတ်ဘဝကိုပြုပြင်နိုင်တယ်လို့ရုပ်ဘဝကိုအဖဖျားသခင်ကပြုပြင်ပေးနိုင်ပါ रे နောက်ထပ်အဖဖျားသခင်ဟာသူတို့ကိုဘယ်လိုကောင်းကြီးနဲ့ထမှန်ပတ်ရစ်တဲဆိုတာကိုအငယ်16ခါအခုလိုဆက်လက်ဖော်ပြထားပါ रे ဖျားသခင်သည်ထိုလူလင်၄ယောက်တို့အားအထူးထူးသောသိပ္ပံအတတ်ပညာတို့ကိုသိစေခြင်းဟာထိုတွင်၍နားလည်နိုင်သောဉာဏ်တတ္တိကိုပေးသနာတော်မူ၏ဒံယေလသည်လည်းဗျာဒိတ်ယူပါယုံနှင့်အိမ်မက်ကိုနားလည်နိုင်သောဉာဏ်ပညာနှင့်ပြည့်စုံ၏ဒီအချက်တွေကိုတော့နောက်တစ်နေ့သင်ခန်းစာမှာဆက်လက်တင်ပြသွားပြရစီ
ဒေါက်တာထွန်းမြတ်အေးစီစဉ်တင်ဆက်တဲ့တင်ပြရတော့တမချန်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာခရိယံတမချန်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကဒံယေလအနာဂတ်တိချံအခန်းကြီး1အခန်းငယ်18ကနေအခန်းကြီး2အခန်းငယ်18အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်